တရုတ်ဆိုရဟာနိုင်ငံတွင်းကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ပိုးမျိုးဗီဇာဆိုင်ရာအချက်အလက်တွေကိုမျှဝေဖို့အတွက်တွန့်ဆုံနေစေပဲလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ WHO အနေနဲ့လက်ရှိကိုဗစ်ကာယောဂါအခြေအနေအမှန်တိုင်းသုံးသပ်နိုင်မှုအတွက်တရုတ်ဆိုရစီကနေမျှဝေပေးမယ့်အချက်အလက်တွေလိုအပ်နေကြောင်းဒါမှသာလူသားတွေရဲ့အသက်ကယ်နိုင်မယ့်အကြံဉာဏ်တွေလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးနိုင်မယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။
We continue to ask China for more rapid, regular, reliable data on hospitalizations.
တရုတ်နိုင်ငံတွင် COVID ကြောင့်ဆင်းရဲတင်ရတာတွေတည်ဆုံးမှုတွေနဲ့ပတ်သက်တဲ့ယုံကြည်ရမယ့်အချက်အလက်တွေကိုဂူးတယ်ပို့ပြီးမြန်မြန်လေးပုံမှန်ပေးဖို့နောက် virus ရဲ့မျိုးရိုးဗီဇာဆိုင်ရာအချက်အလက်တွေကိုလည်းအချိန်နဲ့တပြေးညီပေးရဖို့တရုတ်အစိုးရကိုကျွန်တော်တို့ဆက်ပြီးတောင်းဆိုနေပါတယ်လို့ပြောပါတယ်။ COVID ပိုးရဲ့မျိုးစိတ်သစ်တွေပြောင်းလဲဖြစ်ပေါ်မှုကိုနားလည်နိုင်မှုအတွက်သူ့ရဲ့မျိုးဗီဇာဆိုင်ရာအချက်အလက်တွေရရေးဟာတိတ်ကိုအရေးပါကြောင်းနဲ့ဒါကိုတရုတ်အစိုးရကထုတ်မပြောတဲ့အတွက်မျိုးဗီဇပြောင်းလဲမှုတွေမျိုးကွဲတွေထပ်ပြီးတော့ပေါ်လာမှာကိုစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။လက်ရှိမှာကိုဗစ်ကာယောဂါကူးစက်မှုကျဆင်းနေပေမဲ့ COVID-19 ဟာကမ္ဘာလူထုကျန်းမာရေးစီးပွားရေးနဲ့လူမှုရေးဘယ်ပေါင်းစုံအတွက်အန္တရာယ်ကြီးနေစေပဲလို့လည်း WHO အကြီးအကဲကသတိပေးပါတယ်။လက်ရှိမှာနိုင်ငံပေါင်း29နိုင်ငံမှာ COVID-4 Omicron မျိုးကွဲဖြစ်တဲ့ XBB 1.5 ကူးစက်မှုရှိနေတာကိုစိုးရိမ်နေတာဖြစ်ပါတယ်။